ိုင်းကိုရောက်လာတဲ့ဒုက္ခသည်တွေယာယီခိုလုံခွင့်ရှောက်ထားဖို့အတွက်နောက်ခံသမိုင်းကြောင်းတွေစစ်ဆင်းမဲ့အစီအစဉ်ကိုထိုင်းအာဏာပိုင်တို့ကဒီလကုန်လောက်မှာစတင်ဖို့ပြင်ဆင်နေပါတယ်။ခိုလုံခွင့်ညှင်းပယ်ခံရသူတွေကိုချက်ချင်းဆိုသလိုပဲညည်းရင်ပြန်ပို့တာတွေလှုပ်လာနိုင်တဲ့အတွက်ဒုက္ခသည်တွေရဲ့လုံခြုံရေးအာမခံဖို့လူခွင့်ရေးအဖွဲ့တွေကကန့်ကွက်နေကြပါတယ်။ AFP သတင်းဆောင်မကိုမဆုမုံပြောပြပေးပါမယ်ရှင်။
ထိုင်းနိုင်ငံမှာအခုလိုမျိုးနိုင်ငံအတွင်းမှာလာပြီးတော့နေထိုင်တဲ့သူတွေကိုစစ်ဆေးပြီးတော့ခိုလုံခွင့်ရှောက်ခိုင်းမဲ့စီမံချက်မဆခင်မှာအရင်ဆယ်စုနှစ်တည်းနဲ့ခြိကြဲကတရားမဝင်နေထိုင်ခဲ့တဲ့သူတွေလည်းအများအပြားရှိပါတယ်။ BNN နိုင်ငံကဂမ်တီဖန်ဆိုရင်လေကလေး9ယောက်ရဲ့မိခင်ဖြစ်သူပါ
။နာတဆပန်တော့ကျေယခုကျမကစားချင်တဲ့ရှင်ယုံရှာ
ခုလိုဇာထုပန်တို့အချုပ်လုပ်ရတဲ့အခါကျမတော်တော်တိတ်ပျော်ပါတယ်။အလုပ်တခုလုပ်ရတယ်လို့ခံစားရပြီးမိသားစုအတွက်လည်းဝင်ငွေရတယ်လေလုံမရှိတော့တဲ့အတွက်ဒီလုံလေးလုပ်ရတာကိုပဲကျမကပျော်နေမိတာ
ရတဲ့အလုပ်ကိုလုပ်ပြီးတော့ထိုင်းနိုင်ငံမှာနေနေပေမဲ့အမြဲတမ်းစိုးရိမ်နေရပါတယ်လို့မုံဒုက္ခတဲ့တေးဟုတ်ဆရာဆမ်ဆူဟွာကပြောပါတယ်
ထဲဒီမင်းရက်လာလောငိုင်ဝေစာဝေမင်းဘာဖာ
ကျွန်တော်တို့ကတရားမဝင်နေရတာဆိုတော့အားလုံးကကြောက်နေကြရတာပါရဲကဖမ်းမှလည်းကြောက်တယ်အချုပ်ထဲရောက်မှ BNN ကိုပြန်ပို့မှကိုကြောက်ပါတယ်ဒါကိုအမြဲပဲစိုးရိမ်နေရတာပ
ါအခုလိုမျိုးတရားမဝင်လာရောက်နေထိုင်တဲ့သူတွေကိုခိုလုံခွင့်ရှောက်ခိုင်းထားပြီးတော့ဘယ်သူကနေရက်ကိုအမှန်တကယ်ပြန်လို့ရမရဆိုတာကိုထိုင်းတာဝန်ရှိတဲ့သူတွေစစ်ဆေးဖို့ပြင်ဆင်နေတာပါဒါကိုဒုက္ခသည်တွေကစိုးရိမ်နေကြတာဖြစ်ပါ
တယ်vì khi nổ đương vào đó thì theo
thái an na bai nui ye song chi sit se de snit te au ma dukkha de a phit shao tha mae so yin aku shin nui shin pya da mya tu ro ga jano ro ko twi song sit se ba mae interview lou ba mae interview ma maung mu so yin chat chin ni ye bian po mae aw yin no di ma ya yin nei thai kwen ya mae lo pyo ba de jano ga ro shao phit mae ma tin ma u
lu re ye nau khan tamai ni ko sit se de a kha ma tat sa ya nai ngan ni ma shi de phi nei de au chou ye a phwe ri ga ရာဇဝတ်သားတွေအဖြစ်နဲ့တစိကတ္တာမျိုးတွေရှိလာမှာကိုလည်းလူခွေရေးဖွဲ့တွေကထောက်ပြပါတယ
် For instance a criminal record they will look into
ရာဇဝတ်မှုကျူးလွန်ခဲ့တာရှိမရှိမှတ်တမ်းအတွက်လူတူးချင်းစီရဲ့တမိုင်းကြောင်းကိုသူတို့ကကြည့်ပါလိမ့်မယ်ယာယီအကာအကွယ်ပေးဖို့လျှောက်ထားတဲ့အခါဒီမှတ်တမ်းအရဆုံးဖြတ်မယ်ဆိုရင်စိုးရိမ်စရာကောင်းပါတယ်ဥပမာမြန်မာနိုင်ငံထဲကထွက်ပြေးလာသူတွေသူတို့နာမည်တွေကိုပြောလိုက်တာနဲ့သူတို့အပေါ်ရာဇဝတ်မှုတစ်ခုခုနဲ့အခြေအမြစ်မရှိစွဆွဲထားတာမျိုးတွေကရှိနေပြီးသားပ
ါနိုင်ငံရေးတက်ကြွလှုပ်ရှားတဲ့အတိုက်ခံတွေကိုထိုင်းနိုင်ငံမှာဖမ်းဆီးခံရပြီးတော့နေရရင်းကိုပြန်ပို့ခံခဲ့ရတဲ့တမိုင်းကြောင်းတွေလည်းရှိခဲ့တယ်လို့လူခွေအဖွဲ့တွေကထောက်ပြပါတယ်2015ခုနှစ်တုန်းကဝီဂါလူမျိုး109ယောက်အပါအဝင်ဒုက္ခသည်တွေကိုတရုတ်နိုင်ငံကိုပြန်ပြီးတော့ပို့ခံခဲ့ရတာ2019ခုနှစ်တုန်းကလည်း BNN သတင်းတောက်2ယောက်ဘန်ကောက်ကုန်တိုက်ကြီးမှာပျောက်သွားပြီးတော့နောက်ပိုင်းမှာ BNN တရားရုံးမှာတရားခဏနေဖြစ်နေအမှုရင်ဆိုင်ခဲ့ရတာထောင်နဲ့ဆယ်နှစ်ပြည့်တန်ချမှတ်ခံရတာတွေကိုလူခွင့်ရေးအဖွဲ့တွေကထောက်ပြပါတယ်။2021ခုနှစ်တုန်းကထိုင်းနိုင်ငံကနေပြန်ပို့ခဲ့တဲ့ကမ္ဘောဒီးယားအတိုက်ခံ၄ဦးဟာသူတို့နေရက်ကိုပြန်ရောက်တဲ့အချိန်မှာဖမ်းဆီးခံခဲ့ရတယ်လို့လူခွင့်ရေးအဖွဲ့တွေကပြောပါတယ်
။ from say Vietnam political distance
ဗီယက်နမ်ကနိုင်ငံရေးအတိုက်ခံတယောက်လမ်းမှာပြန်ပြီးဆွဲခံရပြီးဗီယက်နမ်ကိုပြန်ပို့ခံရတာဟိုမှာတရားရင်ဆိုင်ရတာမရေမရာဘဝရောက်သွားတာမျိုးတွေဒါမျိုးတွေကိုထိုင်းမှာမကြာခဏတွေ့ဘူးပါတယ်စိတ်မကောင်းစရာပ
ါအခုလိုမျိုးထိုင်းနိုင်ငံမှာဒုက္ခသည်တွေကိုယာယီနေထိုင်ခွင့်အတွက်ရှောက်ထားမယ်ဆိုရင်ရှောက်ထားတဲ့သူတွေရဲ့ကိုယ်ရေးအချက်အလက်တွေကိုထိမ့်သိမ်းထားပြီးတော့လျှို့ဝှက်ချက်တွေကိုမပေါက်ကြဖို့နောက်တခြားအစိုးရတွေနဲ့တရင်ချက်လက်တွေဖလှယ်တာမျိုးတွေမလုပ်ဖို့ထိုင်းအာဏာပိုင်တွေကိုလူခွင့်အဖွဲ့တွေကတောင်းဆိုနေပါတယ
် so we see that there is
ဒီ data မှာဖိနှိပ်အုပ်ချုပ်တဲ့ဆိုရာတွေကြပူပေါင်းဆောင်ရွက်ကြတာကိုကျွန်တော်တို့တွေ့နေရပါတယ်တစ်ဖက်နဲ့တစ်ဖက်အတိုက်ခံတယောက်ကိုရှာဖို့ဖမ်းဆီးဖို့လွှဲပြောင်းပေးဖို့လုပ်တာမျိုးတွေပ
ါထိုင်းရာရှိတွေဘက်ကတော့ထိုင်းနိုင်ငံဟာလူသားချင်းစာနာမှုအရာကူညီခဲ့တဲ့အစဉ်အလာရှိပြီးတော့လူခွင့်ရေးသတ်မှတ်ချက်တွေကိုလေးစားလိုက်နာမယ်အကြောင်းပြောဆိုထားပါတယ်ဒါပေမဲ့လည်းအခုထိုင်းနိုင်ငံမှာယာယီနေထိုင်ခွင့်ရှောက်ထားရမယ့်အစီအစဉ်အရမြန်မာနိုင်ငံအတွင်းကရိုဟင်ညာမွတ်စလင်လူနည်းစုတွေနောက်မြောက်ကိုရီးယားကဒုက္ခသည်တွေတရုတ်ကဝီဂါလူမျိုးစုတွေလိုမျိုးဒုက္ခသည်တွေအတွက်ဘေးအန္တရာယ်တွေမှာကိုလူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကစိုးရိမ်နေပါတယ်ရှင်